တော်လိုက်တပ်ဖွဲ့တွေတင်ပိုက်ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ပေါ်ဆောင်လဲပတ်နေတဲ့ကောလင်းမြို့ကိုစံတော်ဝိုင်လာ၂ရက်ဒီကနေ့မနက်ပိုင်းမှာဝန်သူအမြောက်တပ်ကနေပြစ်လိုက်တဲ့လက်နက်ကြီးကြီးဈေးတွေကိုကြားခဲ့တာမှာအနည်းဆုံး
ရှိဦးတေဆုံးပြီး15ဦးတည်းမနေထိခိုက်ဒဏ်ရာရခဲ့တယ်လို့ကြားသိရကြောင်းကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။အောက်ချက်ခွဲလောက်ကဖြစ်တာချင်းရှိခွဲလောက်ကခင်ကတော့ဝင်းတိုကနေဝက်တန်းလမ်းပြစ်နေတာကောလင်းကလေ။တော်တော်ဆိုးတယ်တော်တော်အိမ်နေပေါ်ကြာရင်လည်းတော်တော်ဆိုးတယ်ဒီနေ့ကဈေးတွေကြာတာချစ်ဦးဆုံးနေတယ်ဆရာရကတော့15ဦးလောက်တော့ကြာတယ်။လက်နေကြီးချောက်ချက်ပြစ်ခ
ောပါတယ်။ကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့အမျိုးသား2ဦးသေဆုံးပြီးအမျိုးသမီး5ဦးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဝန်သူမျိုးအမြောက်တပ်ကနေကောလင်းမြို့ကိုမကြာခဏပစ်ခတ်နေတာဖြစ်ပြီး2023ခုနှစ်ဒီဇင်ဘာလ28ရက်နေ့ကလည်းလက်နက်ကြီးကြီးကြားရပေါက်ကွဲလို့အသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်အမျိုးသား2ဦးသေဆုံးခဲ့ပြီးတပ်တော်တရားကျော်ရှိတဲ့ဆရာတော်တစ်ပါးအပြင်2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စကိုင်းတိုင်းတဲကထီးချမ်းမြို့ဘက်မှာဆိုရင်လဲစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပြီးစစ်တပ်ဘက်ကအရသားတွေနေထိုင်တဲ့နေရာတွေကိုလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့ကံပေါက်ကြီးရွာကအသက်မပြည့်သေးတဲ့ကလေးငယ်တဦးတေဆုံးခဲ့ရပါသေးတယ်။တိုက်ပွဲဖြစ်တာမရှိဘဲကာကွယ်ရေးတပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုတိုက်ခိုက်ချိန်မှာအရသားတွေနေအိမ်ပေါ်ကျရောက်ပြီးတေဆုံးတာလို့ထီးချမ်းမြို့ကတဦးကအခုလိုပြောပြပါတယ်။
ကိုကြီးရှိရဆိုတဲ့နေရာကြီးမှန်ပြီးတော့မှားပြီးရတယ်လို့အဲ့လိုကြီးကြောင်းနာကျဲနေတော့တင်းအမားပြီးရပါတယ်။အဲဒီသူတို့ပြီးနေရတာတောင်းရှိတဲ့နေရာတစ်ခုတက်ကြရပါလို့ဒီလိုအိမ်ကိုပြင်ကြတာခုနကတက်ရတယ်တယောက်ပြီးရတယ်။အဲ့ဒီနေရာကတိုက်ပွဲဖြစ်တဲ့နေရာမျိုးတကယ်တော့အရေးကြီးလို့ပါပဲ။တကယ်တော့နေရာလိုဖြစ်နေရတယ်။အကြောင်းလည်းနေရာလည်းနေရာမျိုးလိုလည်းနာကျဲနေပေါ့။ဖြစ်နေရတာမြို့တော်မှာပဲတက်ပွဲဖြစ်
တာ။ကဝေးတက်ပွဲတွေဟာထိကြမျိုးပေါ်ကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်ပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေပြန်လဲတိုက်ခိုက်နေတာပါ။အခုလိုစစ်တပ်ရဲ့လေကြောင်းကပစ်ခတ်မှုတွေကြောင့်2023ခုနှစ်ထဲမှာတင်အရသား30ဦးတက်မနေတေဆုံးခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်ခင်ဗျာ။